မင်္ဂလာပါခင်ဗျာအခုတော့မှတ်မှတ်သားသားစကားများအစီအစဉ်မှာရွေးကောက်ပွဲမဲဆွဲကြရဲနဲ့ပြောကြဆိုကြတဲ့စကားတွေကစိတ်ဝင်စားစရာစကားတချို့ကိုကောက်နှုတ်ဖောက်စေချလိုပါတယ်ရွေးကောက်ပွဲမှာအနိုင်ရရင်ပါတီဥက္ကရာကနောက်ွယ်ကဥဆောင်မဲလို့ပြောတာဟာအဲ့ဒီပါတီမှာသမရအကြီးချင်းရှိတဲ့သူမရှိကြောင်းပြသလိုက်တာဖြစ်တယ်လို့မွန်ပြည်နယ်ကြိုက်ထုံမြို့နယ်ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှမ်းဦးထေးလုံကပြောလိုက်ပါတယ် NLD ပါတီဥက္ကရာဒေါန်ဆန်းစုကြည်ကသမရလုတ်ခွင့်မရှိပေမဲ့ NLD ပါတီအနိုင်ရလို့အစိုးရဖွဲ့ရင် NLD အစိုးရဖွဲ့ကိုကောင်းဆောင်သွားမယ်လို့ပြောကြားခဲ့ရတဲ့ပတ်သက်ပြီးအောက်တိုဘာ19ရက်နေ့ကဟောပြောပွဲမှာဦးထေးလုံကအမည်မတက်ဘဲအခုလိုပြောကြားလိုက်တာဖြစ်ပါတယ
်။လူတော်ထဲမှာဆွေးရဖွဲ့နိုင်ရင်သမရရာတွေကိုရုပ်ကြောင်ဖြစ်ပဲထားပြီးတော့ပါတီဥက္ကရာကတိုက်ရိုက်ဥဆောင်မယ်ပြောတဲ့ပါတီတွေရှိပါလား။ဒါဟာဘာကိုပြတယ်လဲဆိုရင်သမရတော်ဝန်ထမ်းဆောင်နိုင်တဲ့ခေါင်းဆောင်မရှိဘူးဆိုတာပြတယ်လို့အာဏာကိုပါတီခေါင်းဆောင်တူတဲကဖိတ်ကျုံထားမယ်ဆိုတဲ့သဘောပဲဖြစ်ပါလား
။ဒေါ်ဆန်းစုကြည်ရဲ့ရုပ်ကိုပြပြီးရွေးကောက်ပွဲဝင်ကြတာဖြစ်တဲ့အတွက်သူနဲ့ရွေးကောက်ပွဲရှင်ပြိုင်ရာမှာအကြီးချင်းအဆင့်တန်းနဲ့မရှင်နိုင်တဲ့အကြောင်းကြန့်ခိုင်ဖွံ့ဖြိုးရေးပါတီကံကောမြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်လောင်ဦးလတ်စွေရပြောလိုက်ပါတယ်။အောက်တိုဘာ22ရက်နေ့ကမဲဆွယ်ပြီး RFA သတင်းတောက်ကမင်းမြန်ရမှာဦးလတ်စွေရအခုလိုပြောလိုက်တာဖြစ်ပါတယ
်။ကျွန်တော်ပြိုင်ဘက်ပါတီအထူးသဖြင့် NLD ပေါ့နော်။ကျွန်တော်မဖြုံပါဘူး။အဲကျွန်တော်တို့နိုင်ရမယ်လို့ယုံကြည်ပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်အခုမြင်တဲ့အတိုင်းပဲလေ။ကျွန်တော်လူထုကကျွန်တော်ဘက်ကညာခိုင်တို့အများကြီးပါတယ်။ဒါကြောင့်မို့ကျွန်တော်အေးဆေးဆေးပါပဲ။ဘာလို့ဆိုတော့သူတို့အဓိကသူတို့ကိုယ်စားလှယ်တွေရဲ့ ability ကကျွန်တော်ကိုမရှင်းနိုင်ဘူးသူတို့ကဒေါန်ဆန်းစုကြည်တယောက်ထဲရဲ့ရုပ်နဲ့ရှင်ပြိုင်ကြမှာဆိုတော့တယောက်ချင်းရဲ့ ability caliber ကြကျွန်တော်မမီနိုင်တဲ့အတွက်ကြောင့်လူတွေကသိပါတယ်ဒါဒေါန်ဆန်းစုကြည်တယောက်ထဲနဲ့တော့ဒါမဖြစ်နိုင်ဘူးဒေါန်ဆန်းစုကြည်တယောက်ထဲအိမ်တလုံးနဲ့တိုင်တလုံးနဲ့အိမ်ဆိုဆောက်လို့မှမရဘူးဒါကျွန်တော်အနေနဲ့မဖြုံပါဘူ
းဗုဒ္ဓဘာသာနဲ့သာနာတော်ဟာလူတူတယောက်တပါတီအတွက်အသုံးချခံရတာမဖြစ်တဲ့အတွက်ဆရာတော်တန်ဃာတော်တွေကကူညီဆောင်ရှောက်ကြဖို့မိုးကုတ်ရေဘူးဆရာတော်ကပြောကြားလိုက်ပါတယ်သာနာညံ့နှွမ်းစေမှုနဲ့လူဝတ်လဲပြီးအမှုရင်ဆိုင်နေရတဲ့ရေဘူးဆရာတော်ကအောက်တိုဘာ14ရက်နေ့ရုံးထုတ်စင်မှာအခုလိုမိန့်ကြားလိုက်တာဖြစ်ပါတယ
်ဒီနေ့ဆရာတော်တန်ဃာတော်တွေကြွလာတယ်ဆိုတော့ဆရာတော်တန်ဃာတော်တွေကိုဒီပြောကြောက်ထားလို့ပါတယ်ဗျာဘုရားပြည်တော်တို့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးပွင့်တော်မူလာခြင်းဟာတော့ဦးတယောက်အတွက်ပွင့်လာခြင်းမဟုတ်ပါဘူးဗျာလူမျိုးတစုအတွက်ပွင့်လာခြင်းမဟုတ်ပါဘူးဗျာတစုတစ်ဖွဲ့တပါတီအတွက်ပွင့်လာခြင်းမဟုတ်ပါဘူးဗျာ
တင်ပါဗျာ
အဲ့ဒါလိုပဲဘုရားရှင်ကိုရောင်မြတ်ကြီးထူထောင်ခဲ့တဲ့တန်ဃာတုဟာလည်းပဲလူတော့ဦးတယောက်အတွက်ထူထောင်ခဲ့တာမဟုတ်ပါဘူးဗျာလူမျိုးတစုအတွက်ထူထောင်ခဲ့တာမဟုတ်ပါဘူးဗျာ
သင်ပါဗျာ
တစုတစ်ဖွဲ့တပါတီအတွက်ထူထောင်ခဲ့တာမဟုတ်ပါဘူးဗျာလူသားအလုံးအတွက်ဖြစ်တယ်ဆိုတာကိုချက်ထားလို့ပါတယ်ဗျာဒီကနေ့လူသားအလုံးအတွက်တည်ထောင်ခဲ့တဲ့တန်ဃာတုတန်ဃာအဖွဲ့အစည်းကြီးကိုတပ်ဦးတယောက်အတွက်တစ်ဖွဲ့တပါတီအတွက်အသုံးချခံရတာအင်မတန်မှဝမ်းနည်းစရာကောင်းလာပါတယ်ဒါကြောင့်မလို့လူသားအလုံးအတွက်ဖွဲ့သိခဲ့တဲ့တန်ဃာတော်ရှင်သူမြတ်တို့ဗျာလူတဦးတယောက်အတွက်မဟုတ်ပဲလူမျိုးတစုအတွက်မဟုတ်ပဲတစုတစ်ဖွဲ့တပါတီအတွက်မဟုတ်ပဲမိမိတို့ရဲ့နိုင်ငံသူနိုင်ငံသားအလုံးကိုစောင့်ရှောက်တော်မူကြပါလို့အထူးလျှောက်ထားလိုပါတယ်ဗျာ
တိုင်းပြည်နဲ့ပြည်သူအကျိုးအတွက်မစင်စားပဲကိုကျိုးအတွက်သာစင်စားတဲ့သူတွေချင်းချောက်မဲဆွဲတဲ့ဇာတ်တွေကိုယုံမိရင်တိုင်းပြည်ဒုက္ခရောက်နိုင်ပါတယ်လို့ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်အော်တိုဝါ19ရက်နေ့ကတန်တွဲမျိုးဟောပြောရာမှာ NLD ပါတီအနိုင်ရရင်ဒေါန်ဆန်းစုကြည်အနိုင်ရခဲ့ရင်ကလားနိုင်ငံဖြစ်သွားမယ်လို့ပြောကြဆိုကြတာရှိကြောင်းမေးမြန်းချက်ကိုဒေါန်ဆန်းစုကြည်ကဖြေကြားရာမှာအခုလိုပြောလိုက်တာဖြစ်ပါတယ်
။ကျွန်တော်တို့ဘာသာရေးရလူမှုရေးရပြည်သူတွေကိုကြောက်အောင်လုပ်ပြီးတော့စီးရုံးနေတာကိုကျွန်တော်တွေ့ရတာ။ဒါဖြစ်သွားမယ်ဟိုဟာဖြစ်သွားမယ်ဟိုဟာရင်လွှမ်းမိုးသွားမယ်ဒီဟာရင်လွှမ်းမိုးသွားမယ်ဆိုတော့ပြည်သူတွေကိုချောက်ပြီးတော့ချိတ်ချောက်ပြီးတော့ပြည်သူတွေရဲ့ကြောက်စိတ်တွေကိုဆွတ်ပြီးတော့ပြည်သူတွေရဲ့မုန်းကြီးစိတ်တွေကိုဆွတ်ပြီးတော့စီးရုံးနေတယ်ဆိုတော့ကျွန်မမြင်ရပါတယ်။အဲ့ဒီဟာကျွန်မတို့နိုင်ငံရဲ့အနာဂတ်အတွက်လုံးဝစဉ်းစားမှုမရှိတာလို့ကျွန်မမြင်ပါတယ်။ကျွန်မတို့ရဲ့ပြည်သူတွေအကျိုးအတွက်မဟုတ်ဘဲနဲ့ကိုယ့်ရဲ့အုပ်စုနိုင်ဖို့အတွက်ကိုပဲစဉ်းစားပြီးတော့ဒီလိုမတမာတဲ့ဤနေနဲ့စီအောင်ရဲ့ပုံကိုယ်ရဲ့အဖွဲ့အစည်းတွေကိုယုံကြည်မှုများထောက်ခံပြီးနိုင်မယ်ဆိုရင်တော့ကျမတို့နိုင်ငံဟာဒုက္ခအများကြီးရောက်နိုင်ပါလေလို့ကျမသတိပေးကြပါတယ်
ဤသူမပေးတဲ့အာဏာကိုကင်ထားတာဟာအမျိုးသားနိုင်ငံရေးနဲ့မဆိုင်ပါဘူးလို့ဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်။အရင်ကနိုင်ငံရေးပါတီဖြစ်တဲ့ NLD ကိုနှိမ့်ချတိုက်ခိုက်လို့တဲ့အတွက်ပါတီနိုင်ငံရေးနဲ့အမျိုးသားနိုင်ငံရေးလို့ဝါဒဖြန့်ခဲ့ကြတာဖြစ်ကြောင်း ပါတီနိုင်ငံရေးဟာလက်တွေ့ကြတဲ့နိုင်ငံရေးဖြစ်ကြောင်းတော့ဒေါ်ဆန်းစုကြည်ကအောက်တိုဘာ21ရက်နေ့ကတာချီလိတ်ဟောပြောပွဲမှာအခုလိုပြောရတာဖြစ်ပါတယ
်။နိုင်ငံရေးပါတီတွေဆိုတာဟာပြည်သူတွေကိုစားနိုင်ငံရေးလှုပ်တာပဲ။အဲ့ဒါကိုတစ်ချိန်တစ်ခါတော့ဆိုလို့ရှိရင်ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီမိုကရေစီအတွက်လှုပ်ရှားနေတဲ့တစ်ခုတည်းသောနိုင်ငံရေးပါတီဖြစ်နေကြရင်ခဲ့တယ်။အဲ့ဒီအချိန်မှာအဖွဲ့ချုပ်ကိုတိုက်ခိုက်သောအဖြစ်နိုင်ငံရေးပါတီနိုင်ငံရေးနဲ့အမျိုးသားနိုင်ငံရေးဆိုတာမတူဘူးဆိုပြီးတော့ဝါဒဖြန့်ချီကြပါတယ်။တကယ်တော့ပါတီနိုင်ငံရေးဆိုတာလက်တွေ့ကြကြလုပ်တဲ့နိုင်ငံရေးပါပဲ။ကိုယ်ကနေပြီးတော့အာဏာကင်ထားလို့ကိုကော့ကော့ကော့အမျိုးသားနိုင်ငံရေးလုပ်ပါတယ်လို့သတ်မှတ်ထားသတ်မှတ်လို့မရပါဘူး။ပြည်သူမပေးတဲ့အာဏာကိုကင်ထားတာဟာဘာမှအမျိုးသားနိုင်ငံရေးနဲ့မဆိုင်ပါဘူးလို့ကျွန်တော်ပြောချင်ပါတယ
်။ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်အောင်နိုင်ရေးအတွက်68ငြိမ်းချမ်းရေးနဲ့ပွန်လင်းလူအဖွဲ့စည်းကပါဝင်စည်းရုံးနေတာဟာတိုင်းပြည်အကျိုးကိုရှေ့ရှုပြီးဆောင်ရွက်နေတာဖြစ်ကြောင်း68မျိုးဆက်ចောင်းသားកောင်းဆောင်ကိုမင်းကိုနိုင်ကပြောလိုက်ပါတယ်68မျိုးဆက်ចောင်းသားအများစုကိုကိုစရလောင်းအဖြစ် NLD ပါတီရဲ့ရွေးချယ်ခြင်းမပြုခဲ့ပေမဲ့ NLD ပါတီအောင်မြင်ရေးအတွက်68မျိုးဆက်တွေကတက်တက်ကြွကြွမဲဆွယ်စည်းရုံးပေးနေရတဲ့ပတ်သက်ပြီး RFA ကမေးမြန်းခဲ့ရမှာကိုမင်းကိုနိုင်ကအခုလိုပြောရတာဖြစ်ပါတယ
်ဒီအချိန်မှာအရေးကြီးဆုံးလို့ဟာကျွန်တော်တို့ क्वे ပြားလို့မရဘူးကျွန်တော်တို့စုထားမှရမယ်ဒါကျွန်တော်တို့ဟိုချင်းကနားလည်ပြီးသားအဲ့တော့ဘယ်လိုရက်လက်မျိုးပဲထွက်ထွက်ပေါ့ဒီအမတ်လုံးစင်းရင်းမှာကျွန်တော်တို့ကပူးပေါင်းဆောင်ရွက်ရမယ်ဆိုတာကိုဟိုအစိုးရကကျွန်တော်တို့စဉ်းစားပြီးသားနောက်တစ်ချက်ကပါတီတစ်ခုအနေနဲ့သူ့ရဲ့ဆုံးဖြတ်ချက်ပဲဗျာဒါအဲ့ဒီပါတီကိုဝင်ရောက်ပြီးတော့ရှင်းပြခြင်းနဲ့ဆိုတာသူ့ရဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကတလေးတစားလိုက်နာမှာပဲအဲ့ဒီဆုံးဖြတ်ချက်အပေါ်မှာဝေဖန်တုံးတက်ချက်တွေတတ်တတ်သွားလိမ့်မယ်ကျွန်တော်ပြောချင်တာတလေးတစားနဲ့လိုက်နာရမယ်သဘောတူပေးရမယ်ဝေဖန်ခြင်းကတတ်တတ်တစ်ပိုင်းဖြစ်တယ်။အဲ့တော့ဒီချိန်ကကြာတော့ဝေဖန်နေရမယ့်အချိန်မဟုတ်တော့ဘူးလေ။အတူပေါင်းပြီးတော့လှုပ်ကြမယ်။အတူယုံကံမယ်။နောက်ပြီးတော့ပြည်သူတွေကြားမှာလည်းတကယ်လဲကျွန်တော်တို့ဟိုအမြဲရှောက်သွားနေတဲ့လူတွေပါ။ကျွန်တော်ပြည်သူတွေကိုအားတက်စေနေတယ်ကွာ။ဘာဖြစ်လို့လဲဆိုတော့ဟိုအချိုးတိုင်းအကွေတိုင်းမှာဟိုတို့လောနဲ့ဖြစ်လိုက်ဘယ်လိုလိုက်ရမှန်းမသိဘဲနဲ့ဝေခွဲမရဖြစ်နေတဲ့ပြည်သူတွေကိုကျွန်တော်အဖြစ်အားနာလာပြီကွာ။အဲ့တော့တို့ကျွန်တော်တို့ကရှင်းလင်းတဲ့သတင်းစကားနဲ့ပြီးတင်တယ်။ဟောဒီကွေမှာဒီလိုကွေမယ်အားလုံးကွေပါဂျိုင်းတူအားလုံးလိုက်လိမ့်မယ်။ဒီအမြင့်ကိုဒီလိုတက်ရမယ်ဂျိုင်းသူတက်ပါတွန်းတင်ကြပါဆွဲတင်ကြပါဒီလိုမျိုးကျွန်တော်သွားတင်တယ်တကယ်လဲပြည်သူလူထုကရှင်းလင်းတဲ့ဥဆောင်မှုနဲ့ဒီပြတ်သားတဲ့လမ်းစဉ်ရှိလို့ရှိရင်လိုက်ဖို့အစင်းသိဖြစ်နေတယ်လीကျွန်တော်တို့အဲ့လိုညီကျင်တယ်ဒါကြောင့်မလို့တညီတညာလဲသွားဖို့ကျွန်တော်တို့ချွင်းချက်မရှိကျွန်တော်တို့ဆုံးဖြတ်ခဲ့ကြတယ်တကယ်လဲအားဆိုင်ခွန်ဆိုင်လုပ်နေတယ်
အခုတော့မှမသားသားစကားများစီစဉ်ရအောင်လောက်ပါခင်ဗျာကြီးစုနားစင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်